တိုက်ပွဲတွေဟာအဓိကပလောင်တန်းလွမြောက်ရေးတပ်တွေနဲ့အစိုးရတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပါတိုက်ပွဲတွေဟာမနစ်ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ပစ်ခတ်ရစဲရေးလက်မှတ်ရေးထူးပေးခြင်းကစပြီးရှမ်းပြည်မြောက်ပိုင်းမူဆယ်ဘက်မှာဖြစ်ပွားနေရာကနေကြောင်မဲကုတ်ခိုင်စတဲ့နယ်မြေတွေမှာပါဆက်ပြီးဖြစ်ပွားနေတာဖြစ်ပါတယ်။တိုက်ပွဲတွေဟာပလောင်များအများစုနေထိုင်ရာရွာတွေအနီးမှာဖြစ်ခဲ့ပြီးအစိုးရတပ်တွေကိုပလောင်တန်းအဖွဲ့တွေကဝိုင်းအစိုးရတပ်တွေကပြန်ဝိုင်းစသဖြင့်မဆုံးနိုင်အောင်ဖြစ်နေတာလို့ဆိုပါတယ်။ကြောင်မဲအနီးဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအစိုးရဘက်ကလေကြောင်းကပါတိုက်ခိုက်မှုရှိနေပါတယ်။ကြောင်မဲမြို့ကနေမိုင်30ကျော်မှာနေထိုင်တဲ့ရှမ်းမြို့သမီးကြီးဒေါ်မြအောင်ကတိုက်ပွဲနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ။အ
ချိန်လေးတော့မငြိမ်သေးဘူးရှင်။အချိန်လေးမငြိမ်သေးဘူးဆိုတာကဟိုကလေမနေ့ကလည်းဟိုတနက်ကလက်နဲ့ကြည့်ကြနေကြတယ်ရှင်။ကျမတို့ဒီမိုင်းကောဒါတော့ဘာမှမဖြစ်ဘူးရှင်။ဒါပေမဲ့ဟိုပါပေါ့လေဟိုဒီဟိုတောင်းတော်လည်းတော့ရှိတာပေါ့လေ။ဒီကွန်ဆလန်တို့ပါလျံတို့အဲ့မှာဟိုအဲ့မှာကတော့ဟိုကပလောင်နေရှိလို့ဆိုပြီးတော့ဒီဟိုဲပေါ့တမတော်တွေဝိုင်းထားတာပေါ့အဲ့လိုမျိုးအခြေအနေလဲဟိုကလည်းလေရင်လည်းနစီးလာပြစ်ချပေးတာပေါ့အဲ့ဟာကတပုံဟိုပလောင်တပုံတွေကဒီတမတော်ရဲ့ဒီကွန်မန်ဒိုရဲ့ကိုဝိုင်းထားလို့ဆိုပြီးတော့တို့တို့နေချွန်းသွားတာပေါ့တို့နေထဲရောက်သွားတော့တို့ဝိုင်းထားတယ်ဆိုပြီးတော့လေအဲ့ဟာတို့ဟိုဝင်ပေါ့ဒီအပြင်ထွက်လို့ရအောင်ဆိုတဲ့ပေါ့ပုံစံမျိုးပေါ့လေ
ကိုကန်နေထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတော့ပြည်သူစစ်နဲ့အစိုးရတပ်တွေဟာဒေသခံရွာတွေကိုပါဖျက်ဆီးနေတယ်လို့ဒေသခံတွေကပြောပါတယ်အဖြစ်စည်းခံရတဲ့လွယ်ခရမ်းရွာကတကြီးဥဆန်လာပြောပြတာက
အခုကပြည်သူစစ်ပါတယ်ပန်းစစ်ပြည်သူစစ်နဲ့တမ33ကျွန်တော်ရွာမှာခဏလေးသွားကြည့်သွားကြည့်ပြီးပြန်လာတာခုပဲရောက်လာတယ်ခင်ဗျာမတန်တော့ဘူးဟုတ်ကဲ့ခင်ဗျာဒီအလုံးပြည့်စည်သွားတယ်ခုဒီကျက်ဝက်ဒီအဝတ်အစားတွေဆောင်းအေးရချင်တဲ့အားတွေသူတို့မီးရှို့ပလိုက်တယ်သူတို့ကယူပြီးအခါရနေအိမ်ထဲမှာယူပြီးတော့အပြင်မှာပြစ်ထားလိုက်တယ်ခင်ဗျာသူတို့ကတချို့ကယူသွားတယ်ဆိုလာပြားတွေဘာမှမကြံတော့ဘူးဒီဆန်စပါးကိုလည်းသူတို့အဲတချို့တွေမီးရှို့ပလိုက်တယ်သူတို့ကသူတို့တည်သွားတယ်အဲ့လိုရှိတယ်ဘုံလုံးသူတို့ပြစ်စီသွားတယ်အိမ်နဲ့လိုက်မှုရတယ်သူတို့ကဘာမှမရှိတော့ဘူးခုတချို့နေရာမှာဆန်စပါးတွေတော့ကြံနည်းလေးတော့ကြံတယ်သူတို့နေရာမှာတချို့ရေကြတော့ဘာမှမကြံတော့မရှိတော့ဘူးမီးဟိုစပါးအထဲမှာဟိုမီးမငြိမ်သေးဘူးပေါ့မီးလောင်နေတုန်းက
အခုလိုဖျက်ဆီးနေတာဘာကြောင့်လဲဆိုတာအသေးချာမပြောနိုင်ပေမဲ့သဘုံရွာဖြစ်တယ်လို့ထားဖို့ညားတယ်လို့ဆိုပါတယ်အ
ာသူ့အဆူဆက်ချက်ကအကုန်လုံးဖြစ်တာအိမ်ပဲအဲဒီ CNA မိသားစုပဲအဲ့လိုဆူဆွဲနေတာ CNA အဖွဲ့စည်းမိသားစုအိမ်ပဲဆိုပြီးတော့အကုန်လုံးဒီလိုဖြစ်တာလုပ်တယ်ဆိုပြီးတော့အဲ့လို
လွေကလန်းရွာတကြီးဥဆန်လှပြောပြသွားတာပါဒေသခံတွေဟာတောင်ယာလုပ်ငန်းနဲ့လက်ဖက်လုပ်ငန်းများလုပ်ကင်နေကြတာဖြစ်ပြီးလက်ရှိအချိန်မှာတော့တောင်ယာခုတ်ရမယ့်အချိန်ဖြစ်တာကြောင့်အခုချိန်ကစပြီးတောင်ယာမခုတ်နိုင်ရင်မိုးကြအချိန်မှာစိုက်ပျိုးရေးလုပ်ဖို့မလွယ်ဘူးလို့ပြောပါတယ
်အခုတောင်ယာရဲ့တော့ဒီနေ့တော့အခုလိုမျိုးအခြေအနေကတောင်ယာအဲလုံးမဲ့ပုံမပေါ်တော့ဘူးခင်ဗျာအခုချိန်တော့တောင်ရမခုတ်ရသေးဘူးခင်ဗျာ
အခုလိုအစိုးရတက်နေပြည်သူစစ်တွေရဲ့ဆောင်ရွက်ချက်ဟာအရင်အရင်ခေတ်တွေကဖြက်လေးဖြက်စစ်စစ်ရေးပုံစံမျိုးလုပ်နေတာလို့သုံးသပ်သူတွေရှိပါတယ်ရိတ်ခါဖြက်စက်ကြီးဖြက်အဆက်ဖြက်တက်ဖြက်စတာတွေပြုလုပ်တာမျိုးဖြစ်ပါတယ်ဒီဆောင်ရွက်ချက်တွေဟာတိုင်းရင်းသားတွေကစစ်တပ်အထူးသဖြင့်ဗမာစစ်တပ်ကိုအမုန်းပွားစေတာမျိုးဖြစ်တယ်လို့ညညသောတိုင်းရင်းသားများ Federal Council UNFC ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သာကပြောပါတယ
်ကျွန်တော်လက်ကြားပါတယ်ဒီကိစ္စတွေကိုလေအေးကျွန်တော်တို့ကတော့မြင်တာတော့ဒီနေ့အနေထားမှာကျွန်တော်တို့ကတိုင်းသားစီးလုံးညီညွတ်ရေးကိုရရှိဖို့ကြိုးပမ်းနေတဲ့ကာလဖြစ်တယ်အဲ့လိုကြိုးပမ်းနေတဲ့ကာလမှာဒါအခုလိုဒီရွာတွေကိုမီးရှို့မယ်နောက်မသက်ဆိုင်တဲ့လူတို့တွေကိုဖိနှိပ်မယ်စသဖြင့်ပေါ့နော်ဒီအဲ့ရမျိုးကဟိုတစ်ဖက်ကအရင်ရင်ကကျင့်သုံးခဲ့တဲ့ဖြက်လေးဖြက်ပုံစံမျိုးဆန်တယ်။ဒါတွေကဒီတိုင်းသားတစ်မျိုးနဲ့တစ်မျိုးကြားမှာဒီအမုန်းတရားတွေကပူပြီးတော့ရှင်းချစေနိုင်တယ်လို့ကျွန်တော်တို့အဲ့လိုမြင်တယ်။အဲတကြောင်သားမျိုးကတော့ခဏအနေထားရပါလေကျွန်တော်တို့ကတော့တိုင်းသားစီလုံးညီညွတ်ရေးကိုပြန်လည်တည်ဆောက်နေတဲ့ဒီနေမျိုးမှာမလုပ်သင့်ဘူးလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။ဒီနေ့ဒီသားကတော့အဲ့ဒါလိုလုပ်လေ နော်ကျွန်တော်တိုင်းသားတွေကတော့ဟိုသူ့ရပေါ်အဓိကအဖြစ်ပေါ်ဗမာတွေပေါ်မှာပေါ့နော်ဒါပေါ်မုံတရားတွေကတော့ပို့ပြီးတော့ပြင်ထန်လာမယ်
ကဲနိုင်ငံသားပြောပြသွားတာပါတော်ရရှိမြခင်ဗျာရွေးကောက်ပွဲအနိုင်ရ NLD ပါတီအနေနဲ့အစိုးရဖွဲ့စည်းဖို့ကြိုးပမ်းနေခြင်းတမရအစ်စ်ကိုလည်းရွေးချယ်ပြီးသွားပါပြီတက်မတော်ကလည်းအစိုးရအစ်စ်နဲ့လက်တွဲဆောင်ရွက်မှာဖြစ်တယ်လို့ကတိပြုထားပါတယ် NLD ပါတီကလည်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဦးစားပေးဆောင်ရွက်မယ်လို့ပြည်သူကိုကတိပြုထားပါတယ်ပေးထားတဲ့ကတိများအတွက်အကောင့်ထယ်ဖော်နိုင်ရေးကပိုပြီးအရေးကြီးဖြစ်နေတာမဟုတ်ပါလားခင်ဗျာ